ဂါဇာတောင်ပိုင်းကရာဖာပြုတ်ကိုထိုးစစ်ဆင်မှုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအစ္စရေးဝန်ကြီးချုပ်နေတန်ယာဟုကိုတနင်္လာနေ့ကအရေးတကြီးသတိပေးလိုက်ပါတယ်။အစ္စရေးရဲ့ရာဖာမြို့စစ်ဆင်နီးလာပုံရလာတဲ့အချိန်မှာသမ္မတဘိုင်ဒန်နဲ့ဝန်ကြီးချုပ်နေတန်ယာဟုတို့ဖုန်းပြောခဲ့ကြတာနာယီဘွက်ကြားခဲ့ပြီးအပြုသဘောဆောင်တယ်လို့အမေရိကန်သမ္မတအင်မြူရောကဆိုပါတယ်။ဒါပေမဲ့ပါလက်စတိုင်းသိမ်းကျော်ကိုရာဖာမြို့ကနေအစ္စရေးကတနင်္လာနေ့ကပြောင်းရွှေ့ခိုင်းခဲ့ပြီးမြို့အရှေ့ပိုင်းကပြစ်မှတ်တွေကိုစတင်တိုက်ခိုက်ခဲ့တာကြောင့်အမေရိကန်တာဝန်ရှိသူတွေကြားမှစိုးရိမ်နေကြဆဲဖြစ်ပါတယ်။ဝန်ကြီးချုပ်နေတန်ယာဟုအနေနဲ့စစ်စီအကြီးကိုအပြေးအဝအကောင့်ထဲပေါ်လိုက်မယ်လို့တော့အမေရိကန်အစိုးရကယုံကြည်ပုံမရတဲ့အကြောင်းအမည်မဖော်လို့တာဝန်ရှိသူလူကိုကိုကပြီး AP သတင်းကပြောပါတယ်။ရာဖာကိုတိုက်ရင်အဲ့ဒီမှာခိုလုံနေကြတဲ့စစ်ရှောင်းပါလက်စတိုင်းတပ်သန်းကျော်အတွက်အန်ဒီအကြောင်းလာမကူသမ္မတကမမြင်လို့ဘူးလို့အမျိုးသားလူကြုံဆိုင်ရာပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကပြောပါတယ်။ဟာမတ်စ်တပ်ခန်းနဲ့အပြစ်ရရေးအစိုးရချက်ကိုအစ္စရေးတာဝန်ရှိသူတွေစဉ်းစားနေပေမဲ့ဂါဇာထိုးစစ်ကိုဆက်လုပ်မယ်လို့အစ္စရေးစစ်တပ်ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဒန်နီယယ်ဟာဂရီကပြောပါတယ်။